စကိုင်းတိုင်းကဏီမြို့နယ်တဲကိုစစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်နေ့ကစလို့နယ်မြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်ကျော်ကြာမြင့်နေပြီဖြစ်ပါတယ်နယ်မြေရှင်းလင်းမှုတွေအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နေစဉ်လိုလိုတိုက်ပွဲတွေဖြစ်ပွားနေတာပါစစ်ကောင်စီတပ်တွေဟာချင်းသွင်းမြေအတိုင်းဆက်လီတွေနဲ့ဆန်တက်လာသလိုကုန်းကြောင်းကနေပါနယ်မြေရှင်းလင်းရေးတွေလုပ်နေတာပါဇန်နဝါရီလ3ရက်နဲ့4ရက်တို့မှာချင်းသွင်းမြေထဲကစစ်ကောင်စီရဲ့ဆက်လီနှစ်စီးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးမိရှို့ဖျက်ဆီးခဲ့ပါတယ်စစ်ကောင်စီဆက်လီတွေတိုက်ခိုက်တာနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်မရှိချင်နေရတော့ကျွန်တော်နေတိုင်းတိုက်နေတယ်နေတိုင်းတိုက်ပွဲရှိနေတယ်3ရက်နဲ့တစ်ပြီး4ရက်နဲ့တစ်ပြီးနှစ်ပြီးရှိသွားပြီဟုတ်အဲ့ဒါကျွန်တော်တို့သိသိရမိရပါဟုတ်ပထမ3ရက်နဲ့ဟာကစံက55 8ဟုတ်ကဲ့ဒါမင်းရဲ့တော့မင်းရဲ့4ရက်နဲ့ကျတော့လေအဲ့ဟိုကျွန်တော်တုံးကနေရမိရှုထားတဲ့နည်းလေးကိုမှပင်းနောက်ဆက်လေးနဲ့မိုးထောင်းနေထွက်လာကြ။အဲ့ဒါ9ရက်ထွက်လာတယ်မင်းရဲ့ညနေတခါလေးပြုတ်မိရှုပြလိုက်ပြီ။
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပြီးနှစ်ဖက်အကြအဆုံရှိတဲ့အထိပြင်းထန်နေသလိုဒေသခံကာကွယ်ရေးဘက်က9ဦးအထိကြာဆုံးတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်တင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်လည်းအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ပြီးတက်ဆွဲနေတဲ့အတွက်ဒေသခံတွေတင်းရှောင်နေရပါတယ်စစ်ကောင်စီတပ်တွေဟာ2023ခုနှစ်ဇန်နဝါရီလ2ရက်မှာပောက်တောင်ပိုင်းဘက်ကိုဝင်ရောက်လာပြီးပင်တောင်နဲ့တက်ကုန်းကျေးရွာတွေမှာတက်ဆွဲထားတဲ့အတွက်အနီးအနားကကျေးရွာတွေကကျေးရွာသားတွေထွက်ပြေးတင်းရှောင်နေကြရပါတယ
်တရက်နေရဒီကနေ့စစ်ကြောင်းအရောက်လာတာခင်ဗျာဒီရွာမှာစစ်ကြောင်းချင်းနေလို့အဲ့ဒါကြောင့်ဒေသခံတွေအကြောင်းနေရတယ်ဒီကတော့ဒီနာတော့စစ်ကြောင်းမှလာရင်ကျွန်တော်တို့ကဒီနာရွာကဟုတ်ကဲ့ကြောင့်ဒီအကုန်လုံးကြီးရတာခင်ဗျာဒီနေ့ရွာမြအထောက်ချက်ကတော့ဒါရှင်းပြရင်ဟောတော့800-800လောက်ကတော့ကျွန်တော်ကနီးစပ်တဲ့ရွာတွေအကုန်လုံးကြီးရတာခင်ဗျာရှောင်းကြီးရတာပေါ့ဒီကနားဇွေးကုံတဲ့ရင်ရွာတို့ကတော့ပြစ်ထဲအဲ့ဒီရွာတွေကတော့ရှောင်းကြီးရတာပေါ့သူနဲ့နီးစပ်ဆုံးရွာတွေဆိုတော့ကိုင်းလည်နဲ့ဒီလိုဒီနားဟောနဲ့ကတက်ကုန်းနေရာတော့အနည်းလေးလေအဲ့ဒါဆိုတော့ဒီနားနေရွာတွေမှာရှိနေရဆိုတော့အကုန်လုံးအဲ့နားရွာတွေကတုံးရွာတော့ရှောင်းတာပေါ့အဲ့ရွာတုံးရွာတွေဖူးဘက်ကပေါဝင်ကျင်ပတ်ပတ်လေရွာတွေကတော့အကုန်ရှောင်းတာပေါ့ကျွန်တော်တို့ကစေချောင်းကတောင်မှာရှိရင်မြောက်ပြည်ရဲ့အဲ့လိုလက်ပတ်မြောက်အဲ့လိုကြီးပဲရွာတွေအကုန်လုံး
မြောက်ရော
ဆန့်ရောက်အဲ့လိုရှောင်းတာဒီဘက်ကတောတောင်လို့ကကျွန်တော်တို့ဒီနေရာတွေကမရှိဘူးပြအားရော
စစ်ကောင်စီနေမြေရှင်းလင်းမှုဝင်ရောက်ပြီးမကြခင်မှာပဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီရဲ့စစ်စေးရေးဂိတ်နေရာအတော်များများကိုဇန်နဝါရီလ3ရက်နဲ့4ရက်တို့မှာဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပောက်ပခုတ်ကူကားလမ်းပေါ်မှာရှိတဲ့ရေပြာတံတားကလုံခြုံရေးတပ်ဖွဲ့တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလာရောက်ပစ်ခတ်လို့ပြန်လည်ပစ်ခတ်တဲ့အတွက်ဆုတ်ခွာသွားကြောင်းစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပါတယ်။အခြားဒေသတွေကနေပေါင်းမြို့နယ်တဲ့ကုန်ပစ္စည်းတယ်ဆောင်တာတွေကိုဒီစစ်ကောင်စီစစ်ဆေးရေးဂိတ်တွေကနေစစ်ဆေးကန့်သတ်တာတွေရှိနေတဲ့အတွက်ပေါင်းမြို့နယ်အတွင်းကျေးရွာတွေမှာဆန်နဲ့စားနပ်ရိက္ခာရှာပါမှုတွေကြုံတွေ့နေရတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။